မဲခေါမြေဝမ်းဒေသတွေမှာခေတ်သစ်သမိုင်းမှာအဆိုးဆုံးရေကြီးမှုတွေဖြစ်နေချိန်မှာထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေရဲ့မြို့တော်တွေဟာလည်းရေဘေးကျရောက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။မြို့တော်တွေကိုရေတွေဝင်လာနေတဲ့အတွက်ဗန်ကောက်မြို့တော်တာဝန်ရှိသူတွေဟာအရေးပေါ်လှုပ်ရှားရေးကိုဆောင်ရွက်နေကြတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအေဂျင်စီပြောခွင့်ရသူ Kristen Mildren က VOA ကိုပြောပါတယ်။မြို့ပတ်လည်မှာတူးမြောင်းတွေဖောက်သဲအိတ်တွေကပြီးတော့မျိုးရဲဝင်လာမဲ့ရေတွေကိုတားဆီးနိုင်ဖို့စ조사နေကြတယ်လို့ပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်းရေချင်းဟာဆက်လက်မြင့်တက်နေပြီးတော့ဖနွန်ပင်းမျိုးတော်ဟာစိုးရိမ်စရာဖြစ်နေတယ်လို့ Mildren ကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံတဝန်းဩဂတ်လတည်းကရေကြီးမှုတွေကြောင့်လူပေါင်း183ယောက်သေဆုံးခဲ့ပြီးတော့ဇပ်ဘားကင်းဧက2သိန်းခွဲလောက်ပျက်စီးခဲ့ပါတယ်။ထိုင်းကမ္ဘောဒီးယားလာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေမှာရေကြီးမှုကြောင့်စုစုပေါင်းတေဆုံးသူပေါင်းဟာ900အနည်းဆုံးရှိနေပြီးတော့တန်ပေါင်းများစွာဟာလည်းရေဘေးဒုက္ခရောက်နေကြတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအေဂျင်စီပြောခွင့်ရသူကပြောပါတယ်။